တာဆိုင်ရာမှာမြန်မာနိုင်ငံပါဝင်တဲ့အခန်းကဏ္ဍဒိုးဘွားလာဘုံကိုရေးသားထားတဲ့ပညာရှင်6ဦးရဲ့သုတေသနစာရန်းတွေကိုစုပေါင်းပြီးမြန်မာ growing regional role ဆိုတဲ့အမည်နဲ့လွန်ခဲ့တဲ့မတ်လကစာအုပ်ထွက်လာပါတယ်။အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့အခြေစိုက် National Bureau of Asian Research ကထုတ်ဝေတာဖြစ်ပါတယ်။ဒီစာအုပ်ကိုရေးတဲ့သုတေသီတစုဟာလွန်ခဲ့တဲ့နှစ်အောက်တိုဘာလမှာမြန်မာပြည်ကိုတွားရောက်လေ့လာကြပါတယ်။အလဲကျအာဆီယံဥက္ကဋ္ဌဖြစ်လာတဲ့မြန်မာအစိုးရရဲ့ဒေတာဆိုင်ရာအခန်းကဏ္ဍကိုသုံးသပ်ထားပါတယ်1962မှာစစ်အာဏာမသိမ်းမီကမြန်မာအစိုးရဟာအရှေ့တောင်အာရှနဲ့ဖွံ့ဖြိုးတဲ့နိုင်ငံအုပ်စုမှာရှေ့တန်းကပါဝင်ခဲ့ပါတယ်ဗဲမလိုက်နိုင်ငံများလှုပ်ရှားမှုမှာလည်းမြန်မာဟာတက်တက်ကြွကြွပါဝင်ခဲ့ပါတယ်အဲဒီကာလမှာဥတ္တန်ကိုမြန်မာကိုယ်စားလှယ်အဖြစ်ကုလသမဂ္ဂကိုဆီလွတ်ခဲ့တာဖြစ်ပါတယ်ဒီအစိုးရတက်လာတဲ့အခါရခင်လှုပ်ရှားမှုတွေညီကုန်းချုပ်ပြီးအထူးကြံတကူတော်လမ်းစဉ်ကိုကျင့်သုံးပါတယ်အခုမှပုံမှန်အစိုးရဖွဲ့စည်းပြီးအာဆီယံဥက္ကဋ္ဌဖြစ်လာလို့ဒေသဆိုင်ရာမှာလွန်ခဲ့တဲ့အနည်း90ကျော်ကလူတက်တက်ကြွကြွပါဝင်နိုင်ပါမလားဆိုတာကိုသုံးသပ်ထားပါတယ
်ပြည်တွင်းမှာပြည်ပြင်ပြောင်းလဲရေးလှုပ်တာနဲ့လိုက်လျောညှိထွေနိုင်ငံခြားရေးမှာလည်းပြောင်းလဲလာပါတယ်ဒါပေမဲ့နှစ်ပေါင်းများစွာအထူးကြံအာဏာရှင်စနစ်ကျင့်သုံးတာကြောင့်နိုင်ငံကြေးမှာကျွမ်းကျင်တဲ့အတတ်ပညာရှင်နေပါသွားရတယ်လို့ဆိုပါတယ်။အနောက်တိုင်းကတန်ခတ်စင်မှာအာဆီယံနဲ့တရုတ်အရေးအာဝါသကိုခိုလုံခဲ့ရတဲ့ဗမာအစိုးရဟာ2018နောက်ပိုင်းမှာပြုပြင်ရေးလုပ်လာတဲ့အတွက်နိုင်ငံတကာဆက်ဆံရေးမှာပြန်လည်ဝင်ဆန့်လာပါတယ်။ဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံသားအကူအညီအထောက်ပံ့တွေရဖို့ကြိုးစားနေပေမဲ့ပြည်တွင်းပဋိပက္ခတွေကြောင့်နိုင်ငံသားဆက်ဆံရေးမှာအခက်အခဲရှိနိုင်ပါတယ်။ဥပမာမွတ်စလင်ကိစ္စကိုမဖြေရှင်းနိုင်ရင်နိုင်ငံသားကြီးရမှာပြဿနာဖြစ်နိုင်တယ်လို့အမေရိကန်တန်မှုဟောင်းပရစ်စီလာကလပ်ကသုံးသပ်ပါတယ
်။အာဆီယံရုံးချုပ်အမှုဌာနဟောင်းနဲ့စင်ကာပူနိုင်ငံတက္ကသိုလ်ပမောက္ခမယ်လီကာဘရီယိုအက်တန်ဒီကတော့အာဆီယံလူမမာဖြစ်ခဲ့တဲ့မြန်မာဟာအာဆီယံဥက္ကဋ္ဌနေရာနဲ့ထိုက်တန်တယ်ဆိုတာကိုပြသဖို့လိုတယ်လို့ဆိုပါတယ်။ပြည်တွင်းပြုပြင်လုပ်ငန်းတွေအခြေမခိုင်သေးခင်အာဆီယံဥက္ကဋ္ဌလှုပ်တာမှုမြန်မာရဲ့ပြည်တွင်းပြည်ပအောင်မြင်မှုဟာအာဆီယံအတွက်အလွန်အရေးကြီးတယ်လို့ဆိုပါတယ်မြန်မာရဲ့နိုင်ငံခြားရေးလမ်းစဉ်ဟာပြည်တွင်းပြည်ပအခြေအနေနဲ့ခေါင်းဆောင်ပိုင်းရဲ့စိတ်နေသဘောထားကိုရောင်ပြန်ဟပ်နေတယ်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကတိကမော်တန်ပီတာဆင်ကဆိုပါတယ်အာဆီယံအခုတည်းအလုပ်မှာစံတော်ဝါဖြစ်ဖို့အလားအလာမရှိဘူးလို့သူကသုံးသပ်ပါတယ်မြန်မာဥက္ကဋ္ဌဖြစ်တဲ့အတွက်အာဆီယံအသင်းမှာစီးလုံးညီညွတ်မှုပိုရှိလာမယ်လို့ဆိုပါတယ်
National Bureau of Asian Research ကဒူဥက္ကဋ္ဌအိဗရာဟမ်ဒန်မတ်ကတော့တရုတ်ဂျပန်အိန္ဒိယနဲ့မြန်မာရဲ့ဆက်ဆံရေးကိုသုံးသပ်ပါတယ်တရုတ်ကိုကြည်အားကိုးနေရတဲ့အဖြစ်ကိုရပ်ဆိုင်းခြင်းလို့မြန်မာဟာအိန္ဒိယနဲ့ဂျပန်ကိုလက်တွဲဖို့ကြိုးစားတယ်လို့အိန္ဒိယနဲ့ဂျပန်ကလည်းတရုတ်ဩဇာကြီးထွားလာမှာကိုဟန်တားလိုကြပါတယ်မြန်မာနဲ့နိုင်ငံကြီးတွေဆက်ဆံရေးအဆင်ပြေလေလေမြန်မာလူဆန္ဒကိုလိုက်လျောဖို့တရုတ်ဘက်ကကြိုးစားလေလေဖြစ်လာနိုင်ပါတယ်တရုတ်အိန္ဒိယနဲ့ဂျပန်တို့ရဲ့ပြန်ဆန်မှုဟာမြန်မာနိုင်ငံသားဆက်ဆံရေးမှာအများကြီးအကျိုးသက်ရောက်နိုင်တယ်လို့ဆိုပါတယ်စီးပွားရေးတိုးတက်ဖွံ့ဖြိုးလာမှုကြောင့်ပြောင်းလဲလာမဲ့မြန်မာနိုင်ငံသားဆက်ဆံရေးအခြေအနေကို NBAR ဒူဥက္ကဋ္ဌမရက်ဒစ်မေလာကသုံးသပ်ထားပါတယ
်စီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့ဆိုတာဆယ်စုနှစ်နဲ့ချီပြီးကြာတတ်ပေမဲ့အောင်မြင်မယ်ဆိုရင်အာဆီယံအသင်းအတွက်ဒဒတာပဲလို့ဆိုပါတယ်နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေအောင်လေလေမြန်မာဟာအရေးပါလေလေဖြစ်မယ်လို့ Meredith Miller ကသုံးသပ်ပါတယ်အခုတော့နောက်ဆုံးကလိုက်နေရပါတယ်တရုတ်ကြီးစိုးတဲ့မြန်မာလာအိုနဲ့ကမ္ဘောဒီးယားဟာအာဆီယံရဲ့ရွေချက်ကိုနောက်ပြန်ဆွဲနိုင်တဲ့နိုင်ငံတွေဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ကနိုင်ငံသားတဦးရဲ့အသင်းထုတ်လုပ်မှုမှာမြန်မာကဒေါ်လာ1500ကမ္ဘောဒီးယားက2600လာအိုက3300နဲ့ထိုင်းက11000ရှိပါတယ်။ဒါကြောင့်2015မှာအာဆီယံအတိုက်အဝန်းအကောင့်တွေပေါ်လို့ဈေးကွက်တစ်ခုတည်းဖြစ်လာရင်မြန်မာဟာထိုင်းနဲ့ဗီယက်နမ်ကိုပြိုင်ဆိုင်နိုင်စွမ်းရှိမှာမဟုတ်ဘူးလို့သုံးသပ်ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးဟာမြန်မာအတွက်သာမကဘဲဒေသဆိုင်ရာနိုင်ငံတွေအတွက်ရောအမေရိကန်အတွက်ရောအရေးကြီးတယ်လို့နိုင်ငံသားဌာနဝန်ထမ်းဟောင်းကက်သရင်းဒယ်ပီနိုကမြင်ပါတယ်။လွန်ခဲ့တဲ့အနှစ်20ကအမေရိကန်ရဲ့မြန်မာရေးရာလမ်းစဉ်ဟာဒေါ်စားစုကြည်ကိုဗဟုပြုပါတယ်။ဒါပေမဲ့အခုအချိန်မှာအခြားကောင်းဆောင်တွေကိုလည်းအာယုံအစိုက်ဖို့အချိန်တန်ပြီးဖြစ်ကြောင်းကက်သရင်းဒယ်ပီနိုကတင်ပြထားပါတယ်ခင်ဗျာ။